အခုတလောပေါ့လေဒေါန်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့ထွက်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ပေါ့လေအစိုးရသတင်းစာတွေမှာရေးရသားတာတွေဟာပကတိအခြေအနေနဲ့ကိုက်ညီမှုမရှိဘူးလွှဲမှားမှုတွေရှိတယ်ဆိုပြီးတော့ရှင့်နေဦးကြည်ဝင်းကလည်းပြောတာတွေရှိတယ
်ဟုတ်ပါတယ
်ဟုတ်ကဲ့ခင်ဗျာဆရာတို့ဒီရေးသားချက်တွေအပေါ်ဘယ်လိုမြင်တော့ခင်ဗျာ
အဲ့ဒါကတော့လေသက်ဆိုင်ရာအာဏာပိုင်တွေကအလွန်သဘောကောင်းပြီးတော့ဒေါန်ဆန်းစုကြည်ကတင်းမာနေတယ်ဒါကိုတောင်းပေးပြီးတော့ပေါ်ပြတယ်ဆောင်ပေးပြီးတော့ဖော်ပြတဲ့နေမှာအမှန်နေမဟုတ်တဲ့ခါကျတော့သူကြည့်ဝင်ရလဲအဲ့လိုရှင်းရတာပေါ့ဗျာအဲ့တော့စေတနာပေါ့ဗျာစေတနာအနေနဲ့တော့အခုချိန်ထိကောင်းတာမတွေ့သေးဘူးလို့ပဲပြောမှာ
စေအစိုးရဘက်ကပေါ့လေအမျိုးသားရင်ကြားစီရေးကိုလုပ်မယ်လို့လဲတစ်ဖက်ကပြောနေတယ်အဲ့တစ်ဖက်ကလည်းပဲဒေါန်ဆန်းစုကြည်အပေါ်တိုက်ခိုက်ရေးသားနေတာတွေဟာရော့မသွားဘူးဆိုတော့ကဒီချက်ပေါ်မှာ NLD ပါတီနဲ့ဘယ်လိုတုံ့သက်လို့ရအောင်ခင်ဗျာ
ဒီလိုရေးသားနေခြင်းအားဖြင့်အမျိုးသားရင်ကြားစီရေးအတွက်ကျွန်တော်တို့တိတိဆိုင်ဆိုင်ပြောဆိုဖို့အခွင့်အရေးတွေလောလောဆယ်မှာမတွေ့နိုင်သေးဘူးလို့ဒီလိုပဲပြောလို့ရမယ်ထင်ပါတယ်အဲ့ဒီလိုရေးသားနေခြင်းအဖြစ်အဲ့ဒီလိုတစ်ဖက်သားသဘောထားနေခြင်းအဖြစ်အမျိုးသားရင်ကြားစီရေးကိုဥမတီဘူးလို့အဲ့လိုပြောနိုင်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီဒေါန်ဆန်းစုကြည်အပေါ်ကန့်တန့်မိတ်နဲ့အကျုံးမှုနဲ့အချက်တွေကိုဖယ်ရှားပေးရမယ်ဆိုပြီးတော့ NLD ကဒီကနေ့ကျင်းပချက်ထဲမှာတောင်းဆိုထားတာတွေ့ရပါတယ်ခင်ဗျာဆိုတော့ဒေါန်ဆန်းစုကြည်မှာရှိတဲ့ရှိထိုက်တဲ့မူလအခွင့်အရေးတွေဘာတွေဆုံးရှုံးနေတယ်ဘာတွေလုတ်ပိုင်ခွင့်ရှိပြီးတော့ဘာတွေလုတ်ပိုင်ခွင့်မရှိဘူးစသဖြင့်ပေါ့လေသိပါရစေခင်ဗျာ
ကျွန်တော်တို့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အသေးစိတ်ဆိုရင်တော့တော်တော်များမှာပေါ့ဗျာလောလောဆယ်အားဖြင့်အခုမှအားဖြင့်ရောတောင်းဆိုနေတာရောပြောရင်ကျွန်တော်တို့ family မေးပေါ့နော်မိသားစုစာပို့ဆက်သွယ်မှုလုံးဝရပ်ဆိုင်ကြတယ်ဒီဟာနဲ့အကျုံးမဝင်သောစာပေတို့နော်စာအုပ်စာတမ်းတွေမရရှိနိုင်တာကျွန်တော်တို့နေ့စဉ်သတင်းစာနဲ့ Newsweek တို့ Time တို့လို့မဂ္ဂဇင်းမျိုးကအစမရရှိနိုင်တာအဲ့ဒါမျိုးတွေပေါ့ဒါတွေဟာကန့်တ်မိတ်ထဲမှာအကျုံးမဝင်တော့အကျုံးမဝင်ပဲနဲ့ကန့်တ်ခံရတဲ့ကိစ္စရတဲ့ပေါ့အဲ့လိုပြောလို့ရပါတယ်
ဥပဒေအကြောင်းအရာဒေါန်ဆန်းစုကြည်အပေါ်ထိန်းချုပ်ကန့်သက်ထားချက်တွေဟာလက်ရှိထိန်းချုပ်ခံထားရတဲ့အခြေအနေနဲ့ဘလို့ကွာဟမှုရှိတယ်ဆိုတာလည်းသိပါရစေခင်ဗျာ
ဥပဒေသဘောအရတော့အခုကန့်သက်ထားတဲ့အချက်၃ချက်ပဲရှိပါတယ်2ချက်လို့လည်းသူတို့ရေးတယ်ပေါ့ဗျာအဲ့အချက်အနေနဲ့ပါတီနဲ့မဆက်သွယ်ရဘူးပါတီနဲ့ communicate မလုပ်ရဘူး embassy နဲ့ communicate မလုပ်ရဘူးနေအိမ်မှာပဲနေရမယ်ဒီမှာပဲနေရမယ်ဆိုတာဒီကန့်သက်ချက်၃ရက်နဲ့အကျုံးမဝင်တဲ့ကြံတဲ့လူတို့ဦးချင်းရပိုင်ခွင့်အခွင့်အရေးတွေအားလုံးဟာဥပဒေအရရပိုင်ခွင့်ရှိတယ်။သို့တော့အဲ့ဒီကန့်သက်ချက်၃ခုနဲ့အကျုံးမဝင်သောကိစ္စများအားလုံးကိုလည်းသူတို့ကကန့်သက်နေတဲ့သဘောရှိတယ်။ကန့်သက်နေတာပေါ့ဗျာ။အဲ့ဒီကန့်သက်နေတာတွေကိုဒေါ်ဆန်းစုကြည်ကပြပြပြလည်အောင်ရှင်းနေတာတစ်ဆင့်ဆောင်ရွက်နေတဲ့သဘောပါ
။ဒီဒေါ်ဆန်းစုကြည်နောက်ဆုံးအနေအကျေချုပ်ကြပြီးနောက်ပိုင်းမှာဆရာအနေနဲ့ဒီ၃ချိန်လောက်တွေ့ခွင့်ရခဲ့ပြီးဆိုတော့သူ့အနေနဲ့ပေါ့လေဟိုသတင်းစာတို့ရေဒီယိုတို့ရုပ်မြင်သံကြားကြည့်ခွင့်တွေဘာလို့ကရှိတယ်လို့သိရလဲ။
မရှိပါဘူးခင်ဗျာ။ရေဒီယိုတစ်ခုကလွှဲပြီးကျွန်တော်မရှိပါဘူး
။ဆရာဦးညံဝင်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ကောင်းပါပြီ။